ပြီးခဲ့တဲ့သတင်းဘက်ကမူဆယ်မြို့နယ်105မိုင်မှာတိုက်ပွဲတွေပြင်းထန်ခဲ့သလိုမူဆယ်နမ်ခန်းကြားကဆယ်လက်ဘက်မှာလည်းတိုက်ပွဲတွေရက်ဆက်ဖြစ်နေခဲ့တာပါ။ဒီအပိုင်းမှာတော့တိုက်ပွဲတွေဟာမူဆယ်နဲ့3မိုင်ခန့်အကွာအနားထိရောက်ရှိလာနေကြောင်းမူဆယ်မြို့ကလူငယ်တို့က VOA ကိုအခုလိုပြောပါတယ်
။မနေ့ကဒီနေ့ရယ်ဝင်းမော်နဲ့နမ်ခွန်ပေါ့နော်။မူဆယ်မြို့ရဲ့အဝင်ပေါ့နော်။အမနာ MNDA ရဲ့ဖွဲ့ကစကားစားကိုဒရုန်းနဲ့ကျဲတယ်။စကားစားတွေကရဲရွာထဲမှာကိုဒီနေ့အိမ်ကြီးမှာကိုဟောတော့ခုနာတာပေါ့။အဲဒါကြောင့်မလို့ဒရုန်းနဲ့ကြရာအဲ့ဒီပရမညာတက်ပြီးရေဒီလိုဒီဆက်ကွန်ဖက်တက်ပြီးရေပြောမယ်ဆိုရင်ဒီဟာတော့ဒေါ်မင်နိုရဲ့ကွာတော့ဒီအမျိုးရဲ့မုတ်မူနဲ့တမိုင်တော့ဝယ်ရှိပါတယ
်ဒီကနေ့ပါလေမြို့ရဲ့အရှေ့မြောက်ဘက်ကတမိုင်ခန့်ကွာလွယ်တင်ခန်းတောင်မှာရှိတဲ့စစ်ကောင်စီရဲ့လက်နက်ပစ်ကူစခန်းကို MNDA ကဒရုန်းနဲ့ပစ်ခတ်တိုက်ခိုက်တာတွေရှိကြောင်းပြောပါတယ်မူဆယ်ကမြို့မီမြို့ဖတ်တူကလည်းလက်ရှိမူဆယ်အနီးတိုက်ပွဲဖြစ်တဲ့အခြေအနေကိုခုလိုပြောပြပါရစေ
။ဟုတ်ပါဘူး။ဒီဆက်ချလေးရတော့ကိုလုံးတိုက်ပွဲကြီးရဖြစ်နေတာ။အဲဒီကနေ့ညခံကြားသူရေဆေနာပေါ့နော်။အဲ့မှာလေးစီးပြဖြစ်ပြီးနောက်ကအဲမူဆယ်နဲ့တရားမှာပိုင်ဆိုရှင်လေးညခု။ညအုံမှာရှိသူတိုက်ပွဲကြီးဖြစ်ပြီးဘုံကြီးကမင်းမကြီးကြီးကြပေါ့နော်။အဲ့မှာဖြစ်ရတဲ့ရှိမှုတွေကဒီလိုမျိုးရှိနိုင်တယ်နော်။သူမူဆယ်ကိုကူးဆက်လာပြီးမူဆယ်ထပ်ထောင်ရည်ရောက်လာပြီးဒီလေပြောရမှာပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲပြင်းထန်ခဲ့တဲ့105မိုင်ကအစ်စ်ဆောင်တွေဟာလမ်းပိတ်ထားတာနဲ့ကယ်ဆယ်ရေးရင်တွေကိုပြစ်ခတ်တာတွေရှိနေတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေရပ်တန့်နေတယ်လို့လည်းပြောပါတယ
်တရားမှန်မှန်ကအစ်စ်ဆောင်တွေတော်တော်များများရှိရဲအခုပြေးတာကအဆင်မပြေဖြစ်နေကြတယ်လမ်းတွေကပိတ်ထားတော့လေဒီကျေုံတွေတော်တော်များများရောက်လာတယ်အခုဖြတ်တော့ဒီလိုဟောပေါ့ဆောင်မှုတွေရှိရဲတော့ချူရလို့ချူနေအောင်ဒီတော့ကြည့်ရလဲတေးမဘောဟမ်ဘာလဲတေးဆိုကားရတော့ကျူရာပြစ်ခံရမယ်ပြင်းပြင်းထန်ထန်လဲအဲပြစ်တော်ကသူကိုခွေးနဲ့အော်အဲမဟုတ်တာဘူးဆုံးခံသူခံတော့မလဲပြစ်ခံရယ်ဆိုကားရတော့ကျူရာကျူခုလူကောင်ဆင်မပြေဖြစ်တာ
ပြည့်ရရတွေကတော့မူဆယ်မျိုးပရာဟိတဖွဲ့ရိစုပေါင်းပြီးပထမနေ့မှာနှစ်ကြိမ်ဒုတိယနေ့မှာတစ်ကြိမ်စစ်ဆောင်တွေကိုကယ်ထုတ်နိုင်ခဲ့ပေမဲ့မနေ့ကစပြီးကယ်ဆယ်ရေးရှင်တွေကိုတွာလာခွင့်မပေးတော့ပါဘူး။လောလောဆယ်မှာတော့မူဆယ်မျိုးကဗုဒ္ဓဘာသာဖုန်ကြီးကျောင်း၊ကချင်ခရစ်ယာန်ဘုရားကျောင်းနဲ့အစ္စလာမ်ဘာသာရေးဆောင်တွေမှာစစ်ဆောင်အနည်းဆုံး1000ကျော်လောက်ရောက်နေကြောင်းမူဆယ်ဒေသခံတွေကဆိုပါတယ်။105မိုင်မှာစစ်ကောင်စီတပ်နဲ့ညီနောင်မာမိတ်၃ဘွဲ့ကြားဖြစ်ပွားတဲ့တိုက်ပွဲမှာလေရင်နဲ့ပုံကျတာနဲ့လက်နက်ကြီးထိမှန်တာကြောင့်အရသာ10ဦးထပ်မံတေဆုံးခဲ့ကြောင်းဒေတာသွင်းသတင်းမီဒီယာတွေမှာဖော်ပြပါရယ်ဒီကနေ့မှာတော့နန်ခမ်းမြို့စခန်းတစ်ဂုံးမှာစစ်ကောင်စီတပ်နဲ့တအောင် TNLA ချတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာတွေရှိကြောင်း TNLA ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်ကပြောပါရယ
်ဟုတ်ကဲ့ဒီနေ့ကတော့လို့ဆိုရဒီနန်ခမ်းမှာပဲဒီတိုက်ပွဲဖြစ်တဲ့သတင်းတွေတည်းတည်းလေညနေကတော့သတင်းတော်တော်ရှိသေးတယ်ဟုတ်ကဲ့စခန်းတစ်မှာ
ဒီအပိုင်းမှာမူဆယ်ကုတ်ခိုင်နဲ့နမ်ခမ်းမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားနေကြတာပါကိုကက် MNDA ကပြီးခဲ့တဲ့ရက်ကကိုကက်ဒေသကစစ်ကောင်စီရဲ့စခန်း5ခုကိုထပ်မံသိမ်းယူခဲ့ကြောင်းထုတ်ပြန်ထားပါတယ်ဒီကနေ့မှာပြောရေးဆိုခွင့်ရှိသူကိုတော့ဆက်သွယ်လို့မရခဲ့ပါဘူးအောက်တိုဘာ29ရက်နေ့မှာညီနောင်မမိတ်အဖွဲ့ကတစ်တုံညာနှစ်ကိုစစ်စီစတင်ခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအရက်သား95ဦးထိခိုက်ဒေဆုံးပြီး150ကျော်ဒဏ်ရာရခဲ့ကြောင်းနဲ့ဒီအစုပ်ပေါ်တင်းချောင်နေသူတွေ8000ကျော်ခန့်ရှိကြောင်းကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ရဲ့ဒီဇင်ဘာ1ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ